2019ခုနှစ်ကထုတ်ပြန်ထားတဲ့စင်းစရာတွေအရနိုင်ဂျီးရီးယားနိုင်ငံရဲ့လူဦးရေဟာတန်190ကျော်ရှိပါတယ်။နိုင်ဂျီးရီးယားဟာကမ္ဘာမှာနံပါတ်30မြောက် GDP အများဆုံးနိုင်ငံဖြစ်ပြီးစီးပွားအင်အားအရ23ခုမြောက်အကြီးဆုံးနိုင်ငံလည်းဖြစ်ပါတယ်။အာဖရိကတိုက်မှာတော့လူဦးရေအရရောစီးပွားအင်အားအရပါအကြီးဆုံးနိုင်ငံဖြစ်တဲ့နိုင်ဂျီးရီးယားရဲ့အဓိကပြပပုဂ္ဂိုလ်ဟာရေနံနဲ့ရေနံထွက်ကုန်ပစ္စည်းတွေဖြစ်ပေမဲ့တခြားစိုက်ပျိုးရေးကဏ္ဍကထွက်တဲ့ပုဂ္ဂိုလ်တွေလည်းရှိပါတယ်။နိုင်ဂျီးရီးယားရဲ့ GDP ဟာ2006ခုနှစ်ကနေ2016ခုနှစ်တွင်9.8%ခန့်နှုန်းကနေအများဆုံး800%ခန့်နှုန်းအထိတက်ခဲ့ဘူးပေမဲ့2016ခုနှစ်နောက်ပိုင်းမှာတော့ကမ္ဘာရေနံစျေးတွေထိုးကျသွားတာကြောင့်တိုင်းပြည်ရဲ့ GDP ဟာလည်းအနှုတ်လက္ခဏာပြတဲ့အထိကျဆင်းခဲ့ပါတယ်။လက်ရှိနိုင်ဂျီးရီးယားမှာကြုံတွေ့နေရတဲ့စီးပွားရေးကျဆင်းမှုနဲ့အလုပ်လက်မဲ့များပြားလာနေခြင်းဟာအဲ့ဒီရဲ့အကျိုးဆက်တွေလည်းဖြစ်နိုင်ပါတယ်။နိုင်ဂျီးရီးယားဟာတချိန်ကဆက်အာဏာရှင်စနစ်အောက်မှာရှိခဲ့တာကြောင့်အုတ်ချုပ်တဲ့အစိုးရပုံစံချင်းမြန်မာနိုင်ငံနဲ့လည်းအတော်လေးတူညီတဲ့နိုင်ငံဖြစ်ပါတယ်။ဆီယနာသိမ့်ပြီးတဲ့နောက်ပိုင်းအယတာအသွင်ဆောင်တဲ့အာနာရှင်အစိုးရကတိုင်းပြည်ကိုအုတ်ချုပ်ခဲ့တဲ့ပုံစံချင်းလည်းတူညီကြပါတယ်။မြန်မာနိုင်ငံမှာဥနေဝင်ဦးဆောင်တဲ့စစ်တပ်က1962ခုနှစ်မှာအာနာသိမ့်ခဲ့ပြီး1988ခုနှစ်ဒီမိုကရေစီအရေးတောင်းဆိုဆန္ဒပြကြတဲ့ရှစ်လေးလုံးလူမှုအရေးတော်ပုံကြီးကိုဖြိုခွင်းပြီးစစ်တပ်ကနောက်တစ်ကြော့အာနာပြန်သိမ့်လိုက်တာဟာ2010ခုနှစ်မှာသမရဦးသိန်းစေဦးဆောင်တဲ့အရာသားတစ်ပိုင်းအစိုးရတက်လာတဲ့အထိပါဒါကြောင့်မြန်မာနိုင်ငံဟာ1962ခုနှစ်ကနေ2010ခုနှစ်အထိစစ်အာဏာရှင်ဒါမှမဟုတ်စစ်အာဏာရှင်အငွေ့အသက်မကင်းတဲ့အစိုးရတွေလက်အောက်မှာရှိနေခဲ့တယ်လို့ဆိုရင်မမှားနိုင်ပါဘူးအလားတူပဲနိုင်ဂျီးရီးယားနိုင်ငံဟာလည်း1966ခုနှစ်ကနေ1996ခုနှစ်အထိစစ်အာဏာရှင်အစိုးရအဆက်ဆက်အောက်မှာရှိနေခဲ့တာပါအနောက်အာဖရိကတိုက်မှာတည်ရှိပြီးအိုပက်အဖွဲ့ဝင်နိုင်ငံလည်းဖြစ်တဲ့နိုင်ဂျီးရီးယားဟာမြန်မာနိုင်ငံလိုပဲတရားစတာနဲ့တွင်းထွက်ပစ္စည်းပေါ်ကျော်ဝပေမဲ့တိုင်းပြည်အုပ်ချုပ်တဲ့အစိုးရစနစ်တွေမကောင်းတာကြောင့်နိုင်ငံစလုံးကပြည်သူတွေဟာဆယ်စုနှစ်ပေါင်းများစွာဆင်းရဲဒွန်းထဲမှာနေလာခဲ့ကြရတာပါ။နိုင်ဂျီးရီးယားနဲ့မြန်မာနိုင်ငံအကြားတူညီတဲ့နောက်ထပ်အချက်တစ်ခုကတော့မတူညီတဲ့ဘာသာတရားနဲ့လူမျိုးစုတွေအတူရှင်တွဲနေထိုင်ကြတာဖြစ်ပါတယ်။ဒါကြောင့်လည်းအခါအားလျော်စွာလူမျိုးရေးပဋိပက္ခဘာသာရေးပဋိပက္ခတွေဖြစ်ပွားလေးရှိပါတယ်။နိုင်ဂျီးရီးယားရဲ့စီးပွားရေးဟာမြန်မာနိုင်ငံလိုပဲအကျင့်ပြည့်ခြားစားမှုတွေလွှမ်းမိုးတဲ့စစ်အာဏာရှင်အဆက်ဆက်အောက်မှာနှစ်ပေါင်း40လောက်ဖြတ်တန်းခဲ့ရတာကြောင့်အခုချိန်မှာပြန်နလန်မထူနိုင်သေးပါဘူး။ဒါကြောင့်လည်းတိုင်းပြည်ရဲ့အလုပ်လက်မဲ့အရေးအတွက်ဟာ30ရာခိုင်နှုန်းလောက်အထိထိုးတက်လာခဲ့တာပါ။ George Okere လို့ဘွဲ့ရပြီး6နှစ်ရှိလာပြီဖြစ်ပေမဲ့အခုချိန်အထိအလုပ်မရနိုင်သေးတဲ့သူတွေအတွက်တော့ဒီကိန်းဂဏန်းတွေဟာအထောက်အကူပြုစေမှာမဟုတ်ပါဘူး။ဒါကြောင့်လည်းသူဟာမနဲ့မိုးလင်းလာတဲ့အလုပ်ရှာထွက်ရတယ်လို့Josh Okere ကပြောပါတယ
် You set out from your house in the morning not knowing where you're going to you're just
having တနေရာရောက်ရင်တော့တခုခုတွေ့မှာပဲဆိုတော့မျောလင်းချက်ကိုရင်မာပိုက်ပြီးဘယ်ကိုရောက်လို့ဘယ်ကိုပေါက်မယ်မှန်းမသိပဲမနေ့ကနေစပြီးတော့အိမ်ကနေခြေဦးတက်ရကိုထွက်ရတာပါပဲ
နိုင်ဂျီးရီးယားနိုင်ငံရဲ့အလုပ်လက်မဲ့အရေးအတွက်ဟာလူဦးရေ16တန်းနဲ့ညီများတဲ့30ရာခိုင်နှုန်းအထိရှိကြောင်းအစိုးရကထုတ်ပြန်တဲ့ကိန်းဂဏန်းတွေမှာဖော်ပြထားပြီးဒီနှစ်ကုန်ပိုင်းမှာအလုပ်လက်မဲ့ဥယျာဉ်နောက်ထပ်နှစ်တန်းလောက်ထပ်တိုးလာနိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့နိုင်ဂျီးရီးယားလူဦးရေစုစုပေါင်းရဲ့40ရာခိုင်နှုန်းလောက်ဟာအချိန်ပြည့်အလုပ်ရှိကြတာမဟုတ်ဘူးလို့ဆိုပါတယ်။နိုင်ဂျီးရီးယားရဲ့အလုပ်လက်မဲ့ပြဿနာဟာတနိုင်ငံလုံးကိုထိခိုက်နေကြောင်းစီးပွားရေးပညာရှင်အဇယ်အွန်ရက်ပယ်ရဲကပြောပါတယ်
။ It's also a question of the policy choices you make.In your trade policy, in your labor policy, in your industrial policy, even in your education policy.
ဒါဟာအစိုးရကချမှတ်ကျင့်သုံးနေတဲ့ကိုယ်တော်ရေး policy, အလို့သမားဆိုင်ရာ policy, စက်မှုလုပ်ငန်းပညာရေး၊ကျန်းမာရေးအဲ့ဒီ policy အားလုံးတို့ရဲ့အကျိုးဆက်တွေဖြစ်ပါတယ်။ဒါကခမည်းရဲ့စီးပွားရေး policy အပေါ်လူတို့ကဘယ်လောက်အထိယုံကြည်မှုရှိသလဲဆိုတာနဲ့ကိုယ်တိုင်းမြေအတွင်းမှာထုတ်လုပ်တဲ့ခမည်းရဲ့ကုန်ပစ္စည်းနဲ့ဝန်ဆောင်မှုလုပ်ငန်းတွေကအရေးအသွေးဘယ်လောက်ကောင်းမွန်သလဲဆိုတဲ့အချက်တွေကိုပြသနေတာလည်းဖြစ်ပါတယ်။အစိုးရဟာစီးပွားရေး policy တွေကိုလုံးဝနားမလည်ဘူးဆိုတာတွေကိုပြသနေတာလည်းဖြစ်ပါတယ
်။နိုင်ဂျီးရီးယားနိုင်ငံကလူဦးရေ88တန်းဟာအလွန်အလွန်ဆင်းရဲနှောင့်ပါတဲ့အခြေအနေနဲ့ရင်ဆိုင်နေရတာကြောင့်အရင်ကဆင်းရဲနှောင့်ပါတဲ့လူဦးရေအများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံကိုကျော်လွန်ပြီးကမ္ဘာနံပါတ်၁ဆင်းရဲနှောင့်ပါမှုအများဆုံးနိုင်ငံအဆင့်ကိုရောက်သွားတဲ့အကြောင်းဝါရှင်တန်အခြေစိုက် Brookings Institute သုတေသနအဖွဲ့ကပြောထားပါတယ်။ဒါကြောင့်လဲဖေဖော်ဝါရီလမှာကျင်းပဖို့ရှိနေတဲ့နိုင်ဂျီးရီးယားသမ္မတရွေးကောက်ပွဲမှာအလုပ်လက်မဲ့နဲ့ဆင်းရဲနှောင့်ပါမှုကိစ္စတွေဟာနိုင်ငံရေးသမားတွေအဓိကမဲ့ဆွယ်စီယုံကြမဲ့အကြောင်းအရာတွေဖြစ်လာနိုင်ပါတယ်။ဒါပေမဲ့လဲစီးပွားရေး policy အစ်တတွေချပြပြီးမဲ့ဆွယ်စီယုံကြလိမ့်မယ်လို့သူ့အနေနဲ့မြူဆကြောင်းနိုင်ငံရေးသုတေသီတဦးဖြစ်သူလန်ဒရီအိုရှိုးကပြောပါတယ
် Those who are watchers of Nigeria economy will have noticed that the economy has been fixated for a while. You know we have a very peculiar policy.
Nigeria နိုင်ငံရဲ့စီးပွားရေးဟာပုံသေးကားကြက်သဘွယ်ဖြစ်နေတယ်ဆိုတာကိုစောင့်ကြည့်နေကြသူတွေအားလုံးသတိထားမိကြပါလိမ့်မယ်။ကျွန်တော်တို့ Nigeria မှာထူးခြားချက်တစ်ခုရှိတယ်။အဲ့ဒါကဘာလဲဆိုတော့ရွေးကောက်ပွဲနီးလာရင်တိုင်းပြည်စီးပွားရေးကအေးဆက်သွားတာဖြစ်ပါတယ်
။နှစ်ပေါင်း30လောက်စီးပွားကြကဆိုက်ခဲ့ပြီးတဲ့နောက်တိုင်းပြည်စီးပွားဟာပြီးခဲ့တဲ့စက်တင်ဘာလအတွင်းအနည်းငယ်ပြန်လည်ဥမော်လာခဲ့ပါတယ်။ဒါပေမဲ့အလုံးလက်မဲ့နဲ့ဆင်းရဲနွမ်းပါမှုတွေများပြားနေတာကတော့ပြန်ပြီးနလန်မထူလာသေးပါဘူး။လက်ရှိသွားနေတဲ့အနုလက္ခဏာဆန်တဲ့စီးပွားရေးအခြေအနေကနေရုံထွက်နိုင်ဖို့အတွက်နိုင်ဂျီးရီးယားအစိုးရအနေနဲ့တစ်နှစ်ကိုအလုတ်အကင်ပေါင်း၄သန်းလောက်ဖန်တီးပေးရမှာဖြစ်ပါတယ်။ဒါကြောင့်လဲဖေဖော်ဝါရီလရွေးကောက်ပွဲမှာအနိုင်ရတဲ့သူအတွက်ဒီကိစ္စဟာအေယာမစင်ခေါ်မှုကြီးဖြစ်လာနိုင်ပါတယ်။ဒီရွေးကောက်ပွဲမှာအဓိကရှင်ပြိုင်ကြမယ့်ပါတီကြီးတစ်ခုကတော့လက်ရှိအနာရ People's Democratic Party PDP နဲ့ All Progressive Congress APC ပါတီတို့ဖြစ်ကြပါတယ်။ဒီပါတီကြီးနှစ်ခုကိုကိုယ်စားပြုကြတဲ့သမ္မတလောင်းတွေကတော့ PDP ပါတီကလက်ရှိသမ္မတမိုဟာမက်ဒူဘူဟာရီနဲ့အတိုက်ခံ APC ပါတီကဒုသမ္မတဟောင်းတူဦးဖြစ်သူအတီကူအဘူဘကာတို့ဖြစ်ကြပါတယ်။ရွေးကောက်ပွဲမှာအနိုင်ရတဲ့သူဟာ2019ခုနှစ်မတ်လ29ရက်နေ့မှာသမ္မတအဖြစ်ကျန်းသစ်စာကျင်းဆိုရမှာဖြစ်ပါတယ်ခင်ဗျ။